မင်္ဂလာပါဆိုင်းရေးဆရာတူဦးကိုသုံးသတ်တဲ့အခါသူ့စာကိုပဲကြည့်ရမလားသူခေတ္တကာလလူမှုပတ်ဝန်းကျင်မှာသူ့ဖြစ်တန်းလာပုံတွေကိုကြည့်ဖို့လိုသလားစာပေပညာရှင်တွေဆိုင်းရေးဆရာတွေစိတ်ဝင်တစားဆွေးနွေးကြငင်းကုန်ကြတာဖတ်ဖူးပါတယ်ဆိုင်ရင်ဆရာဟာပြန်ပောက်လောကမှာဘလို့နေနေသူ့စာတွေကအကျိုးပြုရင်အစိတ်မပါရင်ပြီးရောပေါ်ဆိုတဲ့သူတွေလည်းရှိရဲ့ပြန်ပောက်အမှုအကျင့်အနေထိုင်တွေကသူ့စာပေါ်မှာအကျိုးသက်ရောက်မှုရှိနေတာကြောင့်ပြန်ပောက်လူမှုလောကမှာလည်းလေးစားလောက်စရာအပြုအမူအနေထိုင်ရှိသင့်တယ်လို့ဆိုသူတွေလည်းရှိရဲ့ဒီအဖြေကိုတဲတဲကွဲကွဲမဖြေနိုင်ပေမဲ့ရွေးကောက်ပွဲမတိုင်ခင်ကာလအာနာရှိစာရေးဆရာတူဦးရဲ့အရေးအသားအပြောဆိုကဖြင့်မေးခွန်းထုတ်ဆရာဖြစ်နေပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေအရှိန်ရနေတဲ့ကာလမှာ Facebook စာမျက်နှာပေါ်မှာပြန့်လွင်လာတဲ့စာရေးဆရာတူဦးရဲ့စာကဒီလိုပါ။အခုအောင်ပွဲရပါတီရဲ့နိုင်ငံရေးကောင်းဆောင်ဟိုးငယ်စဉ်တောင်ကြီးကလေးဘဝနိုင်ငံရခြားမှာပညာသင်ယူနေစဉ်ကာလကပေါ့။အဖွဲတစ်ဖွဲနဲ့အတူစာရေးဆရာကအဲ့ဒီနိုင်ငံကိုရောက်သွား။နိုင်ငံရေးကောင်းဆောင်အလောင်းလျာကလေးမာလီရဲ့အိမ်မှာဧည့်သည်အဖြစ်နေတနေ့တော့ကလေးမာလီနဲ့စကားလက်ဆုံကြ။ကလေးမာကသူ့ဖခင်မရှုမလတည်ဆုံးကြရတဲ့အတွေ့မြန်မာနိုင်ငံကိုမုန်းတီးချောင်းပြောအဲ့ဒီလိုအမုန်းစကားပြောလွန်းလို့အဖွဲကောင်းဆောင်ကိုယ်တိုင်ကလေးမကလေးအပေါ်စိတ်ပြက်လက်ပြက်ဖြစ်ခဲ့ရတဲ့အကြောင်းအဲ့ဒီအကြောင်းတွေကိုဖော်ကောင်းလုပ်ထားတာပါဒီအကြောင်းကိုလည်းကြားရောအကွက်တွေ့ပါဟာဆိုတဲ့ဟန်နဲ့အဲ့ဒီစာရေးဆရာရဲ့ပါတီဝင်တချို့ကရှယ်လိုက်ကြတာသတိထားမိပါတယ်ဒါပေမဲ့တာမန်စာဖတ်သူတယောက်အနေနဲ့မိကုံးတွေတပြုံးကြီးထုတ်เสียဖြစ်လာပါတယ်တစ်ကအရင်အရင်မပြောခဲ့ပဲဘာကြောင့်ခုမှဝန်ငနေတိုင်းငနေဖောက်ထုတ်ရတာလဲနှစ်ကသူပြောတာမှန်ကြောင်းအထောက်ထားပါတွေရှိတယ်လေသုံးကသူပြောခဲ့တဲ့အရွယ်မှာလူသားတူဘယ်လောက်အထိလေးလာစီးပူးပြီးလို့ဘယ်လောက်အထိရင့်ကျက်နေနိုင်ပါပြီလေလေးကသူ့အိမ်မှာသွားတဲ့သူ့ဧည့်သည်လုပ်ခဲ့ပြီးစိတ်လိုတဲ့အခါအင်းရှင်ရဲ့အတင်းအဖျင်းရေးတာပြောတာသူတော်ကောင်းသဘောနဲ့ညီပါရဲ့လားစသည်ဖြင့်ပြန်လည်မေးခွန်းထုတ်နေမိပါတယ်သူစာကိုတလေးတစားဖတ်ရှုနေခဲ့မိတဲ့စာဖတ်သူတယောက်အနေနဲ့နှမျောနေမိပါတယ်ဒီလိုကိုတွေ့ကြုံခဲ့ဘူးယင်ရှေးကလေးကပြောခဲ့ပါလားရေးခဲ့ပါလားနိုင်ငံရေးစင်မြင့်ပေါ်တက်မလာခင်ကလေးကရေးခဲ့ရင်တော့ပြည်သူအပေါ်ထားတဲ့တကယ့်စာရေးသူရဲ့စေတနာအမွန်အမြတ်ဆိုပြီးတလေးတစားစဉ်းစားမိမှာပါခုတော့စာရေးဆရာကတဖက်ပါတီကြီးကဝင်ပြိုင်နဲ့ပြိုင်ပွဲဖြစ်နေပြီးစာရေးဆရာထိုးနှက်တဲ့ခေါင်းဆောင်ကစာရေးဆရာနဲ့မရှင်းသာအောင်ပြည်သူလူထုထောက်ခံမှုကိုရနေပြီဒီလိုအခါမျိုးမှာဒီလိုစာမျိုးရေးပြီဆိုတော့စာရေးဆရာဟာကိုယ်ကလောင်ကိုမယိုးမသားသုံးဖို့ဝင်မလေးပါလားစသဖြင့်အတွေးပွားဆရာဖြစ်လာပါပြီနောက်ပြီးအထောက်ထားမဲ့တာအချိန်ကကြာခဲ့ပြီသူနဲ့အတူသွားခဲ့ပါတယ်ဆိုတဲ့အဖွဲ့ဝင်တွေတက်ရှိတင်ရှာမရှိတော့ပါဘူးစိတ်ပြက်လက်ပြက်ဖြစ်သွားပါတယ်ဆိုတဲ့အဖွဲကောင်းဆောင်ကိုယ်တိုင်တမလွန်ဘဝရောက်နေပါပြီတသေးပင်ကြီးတော်လဲမထီးစေရတဲ့တသေးအခိုင်မာတစ်ခုရင်းနေတော့အဆိုတစ်ခုကခိုင်မာတာမဟုတ်ပါဘူးအခုဘာသက်သေးမှမပေးနိုင်ပဲပုတ်ခတ်ရေးသားတာမျိုးဆိုတော့အနှစ်မဲ့အဆိုမျိုးပဲဖြစ်နေပါတယ်အတင်းပြင်းတန်ဖိုးပဲရှိနေပါတယ်ကဲတကယ်ဖြစ်ဖြစ်တွေ့ကြုံခဲ့ရထားပါအောင်စာရေးဆရာရည်ညွှန်းပြောဆိုတဲ့အရွယ်ဟာတက္ကသိုလ်အဆင့်ပညာမသင်မယူရသေးတဲ့အရွယ်လို့မှတ်ဆရပါတယ်အဲ့ဒီအရွယ်မှာပီပီလူငယ်တယောက်စီကလူကြီးအတွေ့အခေါ်လူကြီးအပြောဆိုမျိုးညှော်မှန်းလို့ဖြစ်နိုင်ပါမလားလူငယ်တွေတွေ့ဟော်ဟော်တိုင်းတိုင်းလူငယ်ပြောပဲပြောပြီမှာပေါ့အရွယ်ကိုမချစ်မစားပဲလူသားတဦးကိုအကဲဖြတ်တာဟာမလျော့ကန်မှုဆိုတာအရွယ်ကောင်းကောင်းရောက်နေပြီဖြစ်တဲ့စာရေးဆရာကိုယ်တိုင်စင်ငင်တတ်မှာပါနောက်တစ်ခုကမြမလူမှုရေးအမြင်နဲ့ကြည်ပြန်ရင်လေစာရေးဆရာရဲ့အမှုအကျင့်ကမသင့်မတော်မလျော့မကန့်ပြန်ပါဘူးမြမမှာအရေးနေနေအခက်ချို့ချို့တဲ့ဂျေစုချေးရေလိုခန့်နဲ့သူတစ်ပါးအိမ်အရေးကိုခိုးတယ်အိမ်ကအထွက်မှာတော့အိမ်တွင်းကအနာအဆာလို့ကိုယူစားတဲ့ဟာရီကိုအရက်ထဲမှာဖြန့်တယ်မြမလူမှုရေးအမြင်နဲ့တင်မဟုတ်ဘူးဘယ်လူမျိုးလူမှုရေးအမြင်နဲ့မှလက်ခံနိုင်မယ်မထင်ပါဘူးဘာကြောင့်များတစ်ခါကကိုယ့်ကိုအရေးပေးသူရဲ့ဂျေ ေးဇူးကိုကျေးဇူးချင်ရပါလေ။တထိတ်တလန့်တန်ဝေကရစရာကြီးဖြစ်လာပါလေ။ဘာကြောင့်ဒီစာမျိုးဒီစကားမျိုးပြောပါလေဆိုတဲ့မိကုံးအတွေ့အဖြေကိုအရက်တွေးပဲတွေးမိပါတယ်။တစ်ဖက်ကောင်းဆောင်ကအရေးသားနေတာကိုမရှုစိတ်နဲ့ဒေါသတို့ကိုလက်ရှိခံစားနေရတဲ့အာဏာတို့စီးစိမ်တို့ကိုလက်မလွတ်ချင်တဲ့လောဘတို့အရင်ခံမိပါလိမ့်မယ်။အဲ့ဒါတွေကြောင့်စာရေးစရာအိန္ဒြေတိမ်မာရိမ်မာဖြစ်သွားရှာတာပါလားလို့တွက်ဆမိပါတယ်။စာဖက်ပြိတ္တရဲ့အလေးစားခံခြင်းရင်တော့စာရေးစရာအိန္ဒြေဟာစာရေးသူတိုင်းအတွေ့ဗဒနာကြပါလိမ့်မယ်။နမူနာတွေအများကြီးပြနိုင်တဲ့ထဲကတဦးတယောက်ထုတ်ပြရရင်ဆရာဦးသိန်းဖေမြင့်ပါ။ဦးသိန်းဖေမြင့်ဟာတလျှောက်လုံးနိုင်ငံရေးသမားလှုပ်လာတဲ့စာရေးဆရာပါ။နိုင်ငံရေးသမားဆိုတော့ဟိုကဒီကတိုက်ခိုက်ကြထိုးနှက်ကြတဲ့ဒဏ်ရာတွေဆရာဘဝမှာမနှဲပါဘူး။ဒါပေမဲ့ဆရာစာရေးမှာပုဂ္ဂိုလ်ရေးမလို့ဓမ္မတိုက်ခိုက်တဲ့စာရေးလို့ကိုယ်တိုင်တော့သတိမထားမိပါဘူး။တကယ်နိုင်ငံရေးပြိုင်ပွဲဦးကျော်ငိမ့်အကြောင်းရေးတဲ့အခါဦးကျော်ငိမ့်ကိုမုံတီးယွန်ရှာသွားစေတော့ဆိုတဲ့စေတနာစိုးနဲ့ရေးတာတကွဲမှမတွေ့ရပါဘူး။တကယ်အိန္ဒြေကြီးတဲ့စာရေးဆရာကြီးမို့လေးစားရပါတယ်။ဆရာဦးသိန်းဖေမြင့်နဲ့ဆန့်ကျင်ပဲနမူနာတစ်ခုပြရရင်ရန်ကုန်ဘဆွေပါ။ရန်ကုန်ဘဆွေဆိုတာတကယ်ကိုကလောင်ထက်ခဲ့တဲ့စာရေးဆရာကြီးပါ။တဖက်အုပ်စုတန်ရောစင်ကြောင့်ဦးနုကိုပုတ်ခတ်ချင်လို့ရေးလိုက်တယ်။ကိုကြီးကောင်းကဖြင့်စာရေးဆရာအိန္ဒြေပြတ်သွားတဲ့ဝိထုပါ။အတိုက်ခိုက်ခံဦးနုဘာမှအပွန်းပဲမရှိပဲစာရေးသူသာဒဏ်ရာအနာတရရသွားတာဆင်ခြင်နိုင်ပါတယ်စာရေးဆရာတွေရဲ့စာကိုတရိုးတသေးတလေးတစားဖတ်ချိန်နေမိကြောင်းပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ